လေးစားရတဲ့သောတာရှင်များရှင်စာရေးဆရာဆရာမောင်ကိုယူရဲ့ကဘာကျော်ရှောက်လွဲတဲ့စာအုပ်ထဲမှာနာဇီဂျာမနီအာနာရှင်ဟစ်တလာကအတိုက်ခံနိုင်ငံရေးသမားဂျော်ဂျီဒီမီထရော့ကိုလွှတ်တော်ကိုမီးရှို့တယ်ဆိုတဲ့အမှုနဲ့လောက်ကျန်တရားစွဲခဲ့ပါတယ်။ဂျော်ဂျီဒီမီထရော့ကတရက်ခွေမှာပြန်လဲရှောက်လွဲချက်ပေးတဲ့အခါမှာသေတံပေးလို့မရပဲပြန်လဲလွတ်မြောက်ခဲ့ပါတယ်။ဂျော်ဂျီဒီမီထရော့ရဲ့ရှောက်လွဲချက်တွေကဘာကျော်ခဲ့တယ်လို့ကဘာကျော်နိုင်ငံရေးလောက်ကျန်မှုကြီးအဖြစ်လဲမှတ်တမ်းတင်နိုင်ခဲ့ပါတယ်။ကျမတို့မြန်မာပြည်ကနိုင်ငံရေးအကျဉ်းသမားတွေတရက်ခွေမှာအမှန်တကယ်တရားနီးလန်းကြကြစစ်ဆေးခွင့်ရရင်ကဘာကျော်မဲ့ရှောက်လွဲချက်တွေအများကြီးရှိမယ်ဆိုတာကျမတို့ယုံကြည်ပါတယ်။မြမကြီးစစ်အာဏာရှင်ရဲ့စစ်ခုံရုံးမှာတော့တရားသူကြီးကတရားဥပဒေအတိုင်းစီရင်ဆုံးဖြတ်ပိုင်ခွင့်မရှိဘဲစစ်အာဏာရှင်ရေးပေးထားတဲ့ဥပဒေကညီတို့ပင်စိုးစေးကားမှုဆိုပြီးသေတံတတတကျွန်းနှစ်ရှည်ထောင်နှံကိုသာဖတ်ပြရသူဖြစ်ပါတယ်။စစ်ခုံရုံးမှာနိုင်ငံရေးအကျဉ်းသားများကသူတို့နဲ့ထိုက်တန်တဲ့ကလဲထိုင်မှာတိတ်ခါရှိရှိထိုင်နိုင်ခွင့်ထုကျေးပိုင်ခွင့်ရှောက်လွဲပိုင်ခွင့်မရခဲ့ပါဘူး။တရားဥပဒေမှာအပြစ်ထင်ရှားကြောင်းတရားရုံးကမဆုံးဖြတ်ရသေးသ၍တရားခံတဦးကိုအပြစ်မရှိသူအဖြစ်ယူဆထားရမယ်လို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်။ဒါပေမဲ့စစ်အာဏာရှင်ကစစ်ကြောရေးစခန်းထဲမှာနိုင်ငံရေးသမားတွေကိုအရင်ဆုံးနှိပ်စက်ညှဉ်းပန်းပြီးလိုချင်တဲ့အဖြေရမှစစ်ခုံရုံးတင်တာပါ။စစ်ကြောရေးမှာတင်အသက်ခံရပြီးစစ်ခုံရုံးတော်မရောက်နိုင်တဲ့နိုင်ငံရေးသမားတွေလည်းရှိခဲ့ပါတယ်။တန်လျင်မြို့နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်တာဝန်ခံကိုတန်းစော်ကိုတန်လျင်ရေနံချက်စက်ရုံကိုဘုံခွဲသူအဖြစ်ဖိအားအမျိုးမျိုးပေးဖြောင့်ချက်အတုမှလက်မှတ်ထိုးခိုင်းပြီးမှစစ်ခုံရုံးကိုပို့ခဲ့တာပါ။အင်းစိန်အထူးစစ်ခုံရုံးကနေကိုတန်းစော်နဲ့အဖွဲ့ကိုသေတံချမှတ်ခဲ့ပါတယ်။ပြစ်ဒဏ်ကသေတံတသက်တကျွန်းဆိုတဲ့ပြစ်ဒဏ်နှစ်ခုပါ။1990ခုဇူလိုင်လထဲမှာကျိုးသမားတွေကထောင်ဝါဒါတွေကိုတန်ကြုံတွေနဲ့လိုက်ထိုးတဲ့ကိစ္စမှာကိုတန်းစော်ပါတယ်ဆိုပြီးမတရားဆွဆွဲလို့တိုက်ပိတ်ခံရပါသေးတယ်။ကိုတန်းစော်ကိုသေတံတသက်တကျွန်းပြစ်ဒဏ်နဲ့ထောင်ချပြီးမှကိုကိုနိုင်တဲ့အဖွဲ့ကိုဖမ်းပြီးတော့တန်လျင်ဘုံခွဲတာသူပါဆိုပြီးအထောက်ထားအချက်လက်တွေနဲ့ကိုကိုနိုင်ကဝန်ခံခဲ့ပါတယ်။တပ်သေးအထောက်ထားပြည်စုံခိုင်လုံတဲ့အတွက်ကိုကိုနိုင်ကိုသေတံတသက်တကျွန်းပြစ်ဒဏ်ပေးလိုက်ပါတယ်။မှားရင်ဖမ်းဆီးထားတဲ့တန်လျင်မျိုးနဲ့အဖွဲ့ချုပ်လူငယ်တာဝန်ခံကိုတန်းစော်ကိုတော့စစ်အာဏာရှင်ကဒီနေ့အချိန်ထိလွှတ်မပေးခဲ့ပါဘူး။1990စက်တင်ဘာ25ရက်အင်းစိန်အကျဉ်းဆောင်ထောင်ရင်းတိုက်ပွဲမှာအနိုင်ရပါတီ NLD ကိုအာဏာလွှဲပြောင်းပေးဖို့ဆန္ဒပြတောင်းဆိုရာမှာကိုတန်းစော်တို့အရိုက်ခံရပါတယ်။သူ့ဘေးနားကသေတံကျအကျဉ်းသားသေဆုံးသွားရပါတယ်။သူလဲသေလူမျိုးပါအရိုက်ခံရပြီးစစ်ခွေးတိုက်ဖို့တောက်ချေချင်းခတ်လက်ထိတ်ခတ်ပြီးမနဲ့3နာရီမှအာနာပိုင်ကတရက်ထောင်ကိုပို့လိုက်ပါတယ်တရက်ထောင်ကိုနိုင်ငံရေးအကျဉ်းသားတွေကိုပို့တဲ့အခါမှာရုပ်ရုပ်သေးသေးလှုပ်ရင်ပြစ်တပ်ဆိုတဲ့ပြစ်တပ်မိတ်နဲ့အပို့ခံရတာပါတရက်ထောင်အပို့ခံရတဲ့နိုင်ငံရေးအကျဉ်းသားတွေထဲမှာငွေ90တန်းတရွက်ပါလာပါတယ်ငွေ90တန်းပါလာတာကိုအာနာပိုင်တွေသိခဲ့ရင်မိခဲ့ရင်နှိပ်စက်မဲ့တန်းကိုခံနိုင်ဖို့နိုင်ငံရေးအကျဉ်းသမားတွေမှာခွန်အားမရှိတော့ပါဘူးအပြင်လောကကိုတန်းစကားနှစ်ထပ်ကြားကကြီးကွင်ရတဲ့အချိန်လေးဖြစ်ပါတယ်လမ်းတစ်လျှောက်လူကန်တွေမှာငွေ90တန်းကိုပြစ်ချပေးဖို့ကြိုးစားပေမဲ့အပေါက်မရှိလို့မချခဲ့ရပါဘူးတန်းစကားနှစ်ထပ်အပြင်ကလူတွေရှုခွင်းတွေလူရောင်စုံတွေရှုခွင်းရောင်စုံတွေကိုအားရပါးရအတိုးချကြည့်ခဲ့ရပါတယ်ပြင်ပလေးကိုတန်းစကားနှစ်ထပ်ကြားအချုပ်ကားတွေကနေခဲရခဲစီရအောင်ရှူခဲ့ရပါတယ်လွတ်လပ်တဲ့အရာသာလွတ်လပ်မှုတွေကိုကိုတန်းစော်တို့လိုနိုင်ငံရေးအကျဉ်းသားတွေပျောက်ွယ်ပျောက်ဆုံးနေရတာပါကိုတန်းစော်ကတော့အဲ့ဒီအချိန်မှာပြင်ပကဘာကလူတွေကြည့်ရတာကြီးနူးစိတ်နဲ့လှနေတယ်တဲ့ဤထောင်ကိုရောက်တော့ကိုတန်းစော်တို့တွေခကြီးတစ်ထောက်နားရပါတယ်ဒီနေရာမှာလူသားပီပီစိတ်ထဲမှာခံစားရတဲ့အာပိသခံစားမှုကိုလည်းကျမတို့နားကျင်စွာခံစားနားထောင်ခဲ့ရပါတယ်။အချင်းထောင်ထဲမှာနှစ်ရှည်ထောင်နှံနဲ့အချင်းကြခံနေရတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင် ကိုမင်းစီယာကငါတို့ကတေလူတွေမတေခင်လေးကိုရစားခြင်းနဲ့တဲ့ကိုတန်းစော်ကလက်ဖက်ရည်တောက်ခြင်းနဲ့တဲ့ထောင်ထဲမှာမတရားရိုက်တက်ခံရတဲ့ကိုမြင့်ဆွေကတော့စစ်ကလေးတောက်ခြင်းနဲ့လို့ပြောရှာပါတယ်စိတ်ကူးနဲ့သူတို့အာတီတာကိုပြောခဲ့ပေမဲ့တကယ်ရုပ်အခြေအနေမှာတော့ကျောကုန်းတင်မားတွေမှာအရိုက်ခံရလို့အရေးကြီးမှုတွေထဘူပေါင်းလို့ဖြစ်နေလို့ထိုင်လို့မရလှဲလို့မရအိတ်လို့မရနဲ့အခံရခတ်နေကြရပါတယ်ဒီလိုခံစားမှုနာကျင်မှုတွေကြားကလွတ်လပ်နေတဲ့သူတွေအမိုးအကာနာရန်မရှိတဲ့ပါဝင်ခြင်းကိုမြင်ခွင့်ရတာအစိုးတွေကအကောင်းပဲလို့သူတို့ခံစားနိုင်ကြပါတယ်ကိုတန်းစော်မှာဘိုက်အောင်တဲ့ဝေဒနာရှိပါတယ်ဗစက်ထဲကအက်စစ်တက်အမြဲထွက်နေတတ်ပါတယ်အပြစ်မရှိပဲထောင်ချနေရတဲ့သူကဘဝသူများစိတ်ညစ်နေရင်စိတ်ဆင်းရဲနေရင်ဟာပါပြောတချင်းဆိုနဲ့ဖြေသိမ့်ပေးတတ်ပါတယ်ကိုတန်းစော်ကအချင်းထောင်တိုက်နန်းရန်ညစ်သေးသေးမှာစွန်းထင်းနေတဲ့အရိတ်တွေအကွက်တွေကိုကြီးပြီးစိတ်ကူးပုံဖော်တတ်ပါတယ်အဲ့ဒီစိတ်ကူးနန်းရန်ပေါ်မှာပေါ်လာတဲ့အတွေးစိတ်ကူးရုပ်ပုံတွေကသူ့ကိုစိတ်ခွန်အားပေးခဲ့ပါတယ်တဲ့ကိုတန်းစော်ကိုစစ်အာဏာရှင်ကဥပဒေဆိုတာနောက်ကျောင်းမပြန်ဘူးအချင်းထောင်ထဲကလွတ်ချင်ရင်နောက်နောက်နိုင်ငံရေးမလုပ်တော့ပါဘူးလို့ဝန်ခံကတိမှလက်မှတ်ထိုးလို့ပြောခဲ့ပါတယ်။အနာဂတ်မှာစစ်အာဏာရှင်စနစ်ဆိုတာအတိတ်သုံးတာဖြစ်စေခြင်းနဲ့ကိုတန်းစော်ကအနာဂတ်ခေတ်စ်ကိုမျှော်လင့်မှတော့ကာလတို့တစ်ခုရဲ့တန်းသူရင်စည်းခံမယ်တဲ့။လေးစားရတဲ့သောတာရှင်များရှင်မြမနှစ်တစ်ကူးတကြံကာလမှာပောက်ကွဲခဲ့တဲ့ဘုံခွဲမှုမှာအပြစ်မရှိတဲ့သူတွေကိုမှားပြီးအပြစ်မပေးမိပါစေနဲ့လို့တရက်အချင်းထောင်ထဲက NLD လူငယ်ကိုတန်းစော်နဲ့အတူကျမတို့အားလုံးကစံနာပြုလိုက်ရပါတယ်ရှင်။သောတာရှင်များမျှဝေခံစားနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ။